ကယားပြည်နယ်လွိုက်ကော်မြို့နယ်မှာဒေသခံလူငယ်တွေစုဖွဲ့ထားတဲ့ပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲဖြစ်ပွားနေပြီးဒီနေ့တနင်္လာနေ့မနေ့စောပိုင်းမှာစစ်တပ်ဘက်ကပြစ်ခတ်မှုကြောင့်လွိုက်ကော်မြို့နယ်ကယန်းတာယာကျေးရွာရှိဘုရားကျောင်းထဲလက်နက်ကြီးကျရောက်ခဲ့ပြီးအယသား၄ယောက်တိတ်ဆုံးခဲ့တယ်လို့လွိုက်ကော်မြို့ခံတူးကပြောပါတယ်
မင်းညာဆိုတညာတော့ညောက်ရထူရောတောင်ကောင်းပေါ်နေမြို့ပပလေးဒီအမအညောက်လိုက်ထူနေပိုပြီးတက်တာကကရင်တရာကြီးရမှာဒီမင်းတဲ့တမိုင်းမှာတဲကျန်တော့ပုံခုနေတဲ့ပြည်သူတွေကိုအမြတ်အမြောက်နဲ့ပြည်သူတွေကလူချင်းပြည်လျောက်ဒီတော်ပြီးဟာရှိလို့ဟိုတန်ရရခဲ့တော့
လွိုက်ကောမြို့တွင်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဖရားကျောင်းသားလာရောက်ခိုလုံနေသူတွေအမျိုးသားတယောက်အမျိုးသမီး၃ယောက်တိတ်ဆုံးခဲ့ကြတာဖြစ်ပါတယ်ဒါအပြင်လွိုက်ကော်မြို့မှာလည်းစစ်အုပ်ချုပ်ရေးမိတ်ထုတ်ပြန်ထားသလိုမြို့ထက်ကနနတ်တော်ရက်ွက်နဲ့ပန်းကန်ရက်ွက်တွေမှာပြစ်ခတ်တိုက်ခိုက်မှုတွေရှိနေစေလို့လွိုက်ကော်မြို့ခံမျိုးလူမီတူကပြောပါတယ
်။လွိုက်ကော်မြို့တွင်အခြေအနေကတော့ဒီမှာပြစ်ခတ်တွေပြင်းနေပါတော့။ဆိုရင်နနတ်တော်ကပူကျက်နေပါဘော။အဲရှိမျက်နှာလုံးနနတ်တော်ကိုပိတ်ထားပါတယ်။ပကန်းဆက်လက်ပြစ်တယ်။ဒီမှာရှင်လုံးထုတ်ထားရရှင်။မနေ့ကနနာရီကလေးကထုတ်ထားတာအဲ့လိုလေ။တင့်ကန်းနဲ့ဆက်လာပြီးတော့အဲ့မှာပြင်းနေပါဘော။
ဒီနေ့ညနေပိုင်း၄နာရီအထိဆက်သွယ်ချက်ရလွိုင်ကော်မြို့တွင်ပြစ်ခတ်မှုမှာပြည်သူ့ကာကွယ်ရေးတပ်ဘက်ကသူအကြဆုံးတယ်လို့ဒေသခံတချို့ကပြောပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူး။ဒါပြင်လွိုင်ကော်မြို့နယ်ထဲကပီကင်းကော့ခုစစ်ဘေးရှောင်ပြည်တွင်ဒုက္ခတဲ့စခန်းမှာစစ်ကောင်စီတပ်ဘက်ကသတ်ဆွဲထားလို့စခန်းနေသူသထောင်ကျော်ဘေးလူရကိုတင်းရှောင်နေရပါတယ်။ဒီမော့ဆိုမြို့မှာလည်းလက်နက်ဆွဲကမ်းလာကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပြင်းထန်နေပါတယ်။တနင်္ဂနွေနေ့ညနေပိုင်းက PDF ဖွဲ့တွေကနေဒီမော့ဆူမြို့ထဲကအစိုးရရုံးတချို့ကိုမိရှုဖျက်ဆီးခဲ့တယ်လို့မြို့ခံတွေကပြောပါတယ်။အဲ့ဒီနောက်မှာစစ်တပ်ဘက်ကစစ်ကူရောက်လာတဲ့တပ်တွေဝင်ရောက်သတ်ဆွဲစခန်းချနေတယ်လို့ဒေသခံတယောက်ကပြောပါတယ်။
မင်းညရဲ့နောက်ဆက်သွဲအဲ့ဒီစတုံးလုံးရုံးနေထွေအောင်ရုံးတရားရုံးလက်စစ်သူတို့အဲ့ဒီရုံးနေမှာခြေကုပ်ယူထားတယ်။ဒါမျိုးသူအဲ့ဒီရုံးနေတော့ဒီကောင်တွေကအဲ့နော်တက်ရှိကုန်ပြီ။ကိုလစီယာလူတူမရှိတော့ဒီလိုဆိုမျိုးပေါ်ကစစ်ကောင်စီတတော့ yes ခံမနေရယူထားတော့မင်းညကလည်းတင့်ကားရအဲ့ဒီနေရာရောက်လာတာ
။ကြရပြည်နယ်တီမော့ဆူမြို့ဒေါငန်ခါရောက်ွက်ကနေငွေတောင်ကြီးွာသည့်လမ်းမကြီးတစ်လျှောက်နမ်စီတီအန်ရုံးတွေတလန်းအိမ်တွေကိုမေလ24ရက်နေ့မနေ့9နာရီကျော်မှာဖြိုချဖျက်ဆီးခဲ့ကြောင်းကရင်နီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPTF မှထုတ်ပြန်ကြေညာထားပါတယ်။လက်ရှိဒီမော့ဆူမြို့နယ်တွင်စစ်ကောင်စီတပ်ဖွဲ့တွေကနေအားဖြစ်နေရာယူထားပြီးဒေသခံတောင်းနဲ့ချီစစ်ပေးလို့ရတိမ်းရှောင်နေရတယ်လို့ဒေသခံကြားပြည်နယ်ဒီမိုကရက်တစ်ပါတီတာဝန်ရှိသူခူတဲရဲကပြောပါတယ်
။ဘောပေါ်ဇော်လူရီအနတောင်းရှောင်ပေါ့ဒီမော့ဆူတန်းနဲ့တောင်းဆောင်နေစစ်ပေးချက်ဖက်ခံတော့ဒီမော့ဆူဖက်ကစစ်တပ်ဖွဲ့ကမရှိသေးဘူး။ဒါမှလည်းတောင်းပေါ်မတော်နေကြတယ်။တချို့ကသူ့မျိုးရီကတတ်နေကြတယ်
ပိကရတောက်ကြနေတဲ့စနေနေ့တုန်းကလည်းတီမော့ဆူမြို့မှာ PDF တပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့တိုက်ခိုက်မှုမှာတော့စစ်ကောင်စီစခန်းတစ်ခုဖြစ်တဲ့ဒေါ်တဝီဂိတ်ကိုပြည်သူ့ကာကွယ်ရေးဖွဲ့ကသိမ်းပိုက်ခဲ့ကြပါတယ်။တခါရှမ်းပြည်နယ်ဖဲကူမြို့နယ်မိုးပြဲမြို့မှာမနေ့ကသတင်းကွန်ရီနေ့က PDF တပ်ဖွဲ့ကနေရဲစခန်းကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်14ယောက်ထက်မနည်းသေဆုံးတယ်လို့မြို့ခံတွေကပြောပါတယ်။စစ်တပ်ဘက်ကတော့တာနဲ့ပတ်သက်ပြီးသေဆုံးသေးရပြောဆိုခြင်းမရှိသေးပါဘူး။ဒီပြစ်ခတ်တိုက်ခိုက်မှုမှာ PDF အဖွဲ့ဝင်တဦးကြဆုံးပြီးနှူးတန်ရာရရှိခဲ့တယ်လို့မြို့ခံတဦးလည်းထိခိုက်တန်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမိုးပြဲမြို့ခံတွေတောင်းတဲ့ချီနေရာကနေတိမ်းရှောင်နေရတယ်လို့ကိုယ်တိုင်ထွက်ပြေးနေရတဲ့မြို့ခံတဦးကပြောပါတယ်
။ကိုပြက်စာတတော်များတဲ့တမျိုးလုံးကြီးပါပြေးကုန်ပြီ။ဦးရခမချေတော့တတောင်းကျွန်တော်တောင်းပြီးသားတော့ရှိနေတယ်။ဒီဘူးတော့ပြေးတော့ရင်းနေတော့အနောက်တော့ဖဲ့ပြေးမင်းမျိုးရှင်ရလူမရှိသလားတိတ်ဆိတ်နေတယ
်လက်ရှိကြားပြည်နယ်လွိုက်ကော်မြို့ဒီမော့ဆူမြို့နဲ့ရှမ်းပြည်နယ်မိုးပြဲမြို့တွင်ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခတ်မှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးလက်ရှိမှာတော့အဲ့ဒီမြို့၃ခုလုံးမှာစစ်တပ်ဘက်ကအင်အားတွေထပ်ပြီးတိုးမြင့်ထားပါတယ်ခင်ဗျာ